မိုးအချိန်များပြီးတော့ရေကြီးရေလျှံတွေဖြစ်နေတာကြောင့်ကချင်ပြည်နယ်အတွင်းမှာတော့ရေဘေးဒုက္ခသည်2000ကျော်ဟာဒုက္ခသည်စခန်းတွေကိုရွှေ့ပြောင်းပြီးနေထိုင်နေကြရပါတယ်ကချင်ပြည်နယ်ထဲမှာရှိတဲ့မြစ်ကြီးနားနဲ့ဗမော်တွေကတော့ရေလွှမ်းမိုးမှုအဆိုးဝါးဆုံးအခြေအနေမှာဖြစ်နေပြီးအဆိုးရွားကတော့အဲ့ဒီနေရာတွေကိုအဓိကထားပြီးတော့စားနပ်ရိက္ခာထောက်ပံ့တာတွေလှုပ်ဆောင်ပေးနေပါတယ်။သတင်းအပြည့်အစုံကိုတော့မြန်မာသတင်းပညာသိပ္ပံကျောင်းက VOA ရုံးရဲ့အလုတ်တင်သတင်းတော့မတ်အစလီတင်သတင်းပေးပို့ထားတာနားဆင်ပါရှင်
။အခုလက်ရှိမြန်မာနိုင်ငံမှာမြစ်ရေကြီးမှုကြောင့်တိုင်းနယ်ပြည်နယ်ခုနှစ်ခုမှာရေကြီးရေလျှံမှုတွေကြုံတွေ့နေရပါတယ်။အဲ့ဒီထဲမှာကချင်နဲ့ရခိုင်ပြည်နယ်တွေမှာအဆိုးဆုံးခြေနေဖြစ်ပေါ်နေပါတယ်။လက်ရှိမှာတော့ကချင်ပြည်နယ်ကရေကြီးရေလျှံမှုကိုဆူဆူရွရွခံစားနေရတာပါ။အေယာဝတီမြစ်ရေကြီးမှုကြောင့်ကချင်ပြည်နယ်အတွင်းမှာရှိတဲ့ဗမော၊မြစ်ကြီးနား၊ရွှေကူနဲ့စင်ပေါ်မြို့တွေကစွန့်ရေမတ်အထက်ကိုရောက်ရှိနေပါတယ်။အိမ်တော်စု3000နီးပါးရေပေးတင်နေပြီးလူဦးရေ1000ခွဲနီးပါးအတွက်ကယ်ဆယ်ရေးစခန်း20ကိုလည်းဖွင့်လှစ်ပေးထားပါတယ်။ကချင်ဒေသမှာရှိတဲ့ရေပေးတင်ပြည်သူတွေအတွက်၆ပန်းရေးကိုအစိုးရကလှုပ်ဆောင်ပေးနေပါတယ်။ဇူလိုင်လ14ရက်နေ့ကရေဘေးကယ်ဆယ်ရေးစခန်းတွေကို390ကျော်ပို၆ပန်းရေးပစ္စည်းတွေပို့ပေးထားတယ်လို့ဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကပြောပါတယ်။
ကျွန်တော်မြေပြင်မှာကြားတဲ့အခါကျတော့ဒီသက်ဆိုင်ရာပြည်နယ်အစိုးရအဖွဲ့ရဲ့ဦးဆောင်မှုနဲ့အမတို့ဌာနတွေအပါအဝင်ဌာနတွေအကုန်လုံးပူးပေါင်းပြီးတော့ဒီဆောင်ရွက်နေတာရှိရတယ်။ရွှေပြောင်းနာတွေတို့မထမင်းထုတ်တွေဝေမယ်။တခြားအမတို့ကဆိုင်ရိတ်ခါထောက်ပံ့ဆိုလို့ရှိရင်တခြားအဖွဲ့စီတွေကခောက်ဆက်ကြောက်လို့ဘာလို့ပေါ့နော်အစိုးရအဖွဲ့အဲ့လိုမျိုးလေးတွေကတော့မြေပြင်မှာပူးပေါင်းဆောင်ရွက်တယ်။အမတို့ဇီယာကြတော့ဟိုမနေ့ကဆိုလို့ရှိရင်390ကျော်ဖို့ပေါ့နော်။အဲ့လိုမျိုးဆိုင်ရိတ်ခါဝေထောက်ပံ့တာရှိတဲ့အရင်ကလည်းထောက်ပံ့ထားတာရှိတယ်ပေါ့။လောလောဆယ်ဆို200ကျော်လောက်တော့ရှိတာပေါ့အဲကချင်ပြည်နယ်ထဲမှာထောက်ပံ့နေတာဒီနေ့ဆိုရင်လည်းတိုင်းဘက်ကိုသွားတာညီမထောက်ပံ့မှုလေးဆောင်ရွက်တယ်နောက်ခါကျတော့အမတို့ကဒီရေးဖို့တုံ့ပြန်ရေးလုပ်ငန်းတွေမှာတုံ့နိုင်ဖို့အတွက်ဆိုလို့ရှိရင်ဟိုလိုအပ်လာတဲ့အတွက်ကြောင့်မလို့အမတို့ဒီလေတွေဘာတွေထပ်ပို့ထားလို့ဘာလို့ပေါ့နောက် light check တွေပေါ့နော်အဲမြေကြီးနားကိုထပ်ပြီးတော့ပို့ထားတာတွေရှိတယ်ညီမဟုတ
်ဘဝမျိုးနယ်ထဲမှာရှိတဲ့ခြေရွာချို့ကမြေနုကျုံးပေါ်မှာတိဆောက်ထားတာဖြစ်တဲ့အတွက်မြေတက်လာတဲ့အခါနေအိမ်ချို့ရေနစ်မြုပ်ပြီးကယ်ဆယ်ရေးစခန်းတွေစီမှာပြောင်းရွှေ့နေထိုင်နေရတာဖြစ်ပါတယ်။ဒုက္ခသည်တွေအတွက်ရိတ်ခါထောက်ပံ့မှုနဲ့ပတ်သက်လို့ဗမော်ပြည်နယ်လွှတ်တော်မဲဆန္ဒနဲ့အမတ်တဦးအောင်သိန်းကအခုလိုပြောပြပါတယ်
။ထောက်ပံ့မှုကလိုအပ်မှုတော့ရှိနေတာပဲလေမရှိတော့မရဘူး။ဒါတော့နိုင်တော့လို့တို့ထမင်းတို့ကဒီလိုအပ်ကြတော့ဒီဒုက္ခဒီဒီဒုက္ခတွေအားလုံးကကြီးကြရတယ်။ဒါတော့ထမင်းတို့ကဝင်ကြည့်ရတယ်ကြီးတော့ထမင်းတို့ကအဲ့တော့ပေါ့လူရှင်နေနဲ့အခုမှတော်ရနေတာတော့မြို့နယ်အဆုံးကြီးဒီကဌာနတော့ဒီမှာကျေပါချက်ချင်းတော့ဒီ AND ပါတီကဘူရီအဲ့တော့ကိုယ်စလဲရသူပေါ့မှာတော့အလုပ်ကမျိုးလုံးဝနေတော့ပေါ့လို့ပါဒီကတော့ကျုံးပေါ်မှာနေတဲ့လူတွေရှိသက်ပါလားတော့ဒီအဲ့တော့ဒီတော့အဲ့လည်းလို့ရသလောက်ကျွန်တော်တို့အလူခါလိုက်တစ်ဖက်ဖြတ်မေးနေတာပါဟုတ်ကဲ့လောင်းငံမှုရဲ့လို့တော့မဟုတ်ဘူးပေါ့ဟိုရှိတာတော့မရှိနိုင်ဘူးပေါ့လေဒါမို့တောက်နိုင်တော့တော့ကျွန်တော်တို့လိုအပ်တဲ့ကျွန်တော်တို့ကဒီအချိန်ဆက်ပြီးနဲ့အားကြီးရရကောအကျုံရမှုတွေလည်းဒါအချိန်ဆက်လို့ပဲလေပါလို့ပါလေဆိုချက်ချင်းကျွန်တော်တို့ပြေတော့နေတဲ့ဒါကွာကွာပြီးတာဟိုပို့ဝေးတာလေ
လက်ရှိဗမော်မြို့နယ်မှာရေဘေးဒုက္ခတဲ့လူဦးရေစုစုပေါင်း9000ကျော်နဲ့အိမ်နောင်စုပေါင်း1300ကျော်ရှိတယ်လို့သိရပါဗျ။တနင်္ဂနွေလုံးအတိုင်းတိုင်းနဲ့ဆိုရင်ရေဝေးဒုက္ခတဲ့ရေတွက်ကအိမ်အောင်စု4000နီးပါးလောက်ရှိပြီးလူဦးရေကတော့2000ခွန်းကျင်ရှိနေပါတယ်။ကချင်ပြည်နယ်မှာဇူလိုင်လ13ရက်နေ့ကစပြီးမြေရေမြင့်တက်မှုကြောင့်ရေကြီးရေလျှံမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကြောက်တော်မြောက်ဦးမင်းပြားတို့မှလည်းရေကြီးရေလျှံတာတွေဖြစ်ပေါ်နေတဲ့အတွက်လူထောင်ချီဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်နေရပါတယ်။ရခိုင်ပြည်နယ်မွန်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းအေရီတိုင်းဒေသကြီးတို့မှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ထုတ်ပြန်ချက်တွေကသိရပါတယ
်။မတ်အင်းစလီတင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီလိုမျိုးရေကြီးရေလျှံအဆိုးဝါးဆုံးခံနေရတဲ့ဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာတော့ရေဘေးဒုက္ခတဲ့1000ခွဲကျော်ကိုကယ်ဆယ်ရေးစခန်း6ခုမှာထားရှိတယ်လို့ဒေသခံကူညီအဖွဲ့တွေကပြောပါတယ်။ရခိုင်ပြည်နယ်ရဲ့ချက်ချင်းဒီအသင်းကလည်းရေဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်ရေးနဲ့ထောက်ပံ့ရေးတွေဆောင်ရွက်ပေးနေပါတယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင်။